မေကန်ပြောစုအနေနဲ့ဆီးရီးယားပေါ်မှာရေးယူတန်ခတ်မှုတွေပြန်ရုပ်ပေးဖို့ဆီးရီးယားနိုင်ငံအသင်ကူးပြောင်းရေးအစိုးရအဖွဲ့ဝန်ကြီးတွေကတိုက်တွန်းနေကြပါတယ်။ဆီးရီးယားအသင်ကူးပြောင်းရေးအစိုးရဝန်ကြီးတွေဟာဆီးရီးယားအာဏာရှင်ဘာရှားအယ်လ်အာဆတ်ပြုတ်ချပြီးတဲ့နောက်ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့ကတ္တာနိုင်ငံကိုရောက်ရှိနေကြတာပါ။ဆီးရီးယားဂျာဖြတ်ဆီးရီးယားနိုင်ငံရဲ့ဝန်ကြီးအာဆတ်အယ်လ်ရှေဘနီ၊ကာကွယ်ဝန်ကြီးမူဟတ်အဘူကာစရာ၊ထောက်လိုင်းအဖွဲ့အကြီးကအီဒက်ကာတက်တို့နဲ့ကတ္တာဝန်ကြီးချုပ်တို့တွေ့ဆုံခဲ့ကြတယ်လို့ကတ္တာနိုင်ငံရဲ့ဌာနကကြေညာပါတယ်။ဆီးရီးယားနိုင်ငံရဲ့ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့လွတ်လပ်ရေးတို့ကိုကတ္တာနိုင်ငံအနေနဲ့ထောက်ခံရည်တည်တဲ့အကြောင်းကတ္တာဝန်ကြီးချုပ်ကလေးပြပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒေသတွင်းမှာတော့ကတ္တာနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးစစ်ခြေစပ်စခန်းတရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ကတ္တာနိုင်ငံဟာတခြားအာရပ်နိုင်ငံတွေနဲ့မတူဘဲနဲ့အာဆတ်ဆူရလက်ထက်ဆီးရီးယားနဲ့တနမန်ဆက်ဆံမှုကိုလည်းရပ်ထားတာပါ။ကတ္တာနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ဆီးရီးယားဂျာဖြတ်ဆူရရဲ့နိုင်ငံရဲ့ဝန်ကြီးရှာဘနီကဆီးရီးယားပေါ်မှာအမေရိကန်ရဲ့ပိတ်ဆို့ရေးမှုတွေရုပ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အရေးယူတန်ခတ်မှုတွေဟာဆီးရီးယားနိုင်ငံအလျင်မြန်ပြန်လည်ထူထောင်ဖို့အတားအဆီးဖြစ်နေတယ်လို့လည်းဆီးရီးယားသွင်းကူပြောင်းရေးဆူရဖွဲ့နိုင်ငံရဲ့ဝန်ကြီးကဒေသတွင်းသတင်းဌာနတွေကိုပြောခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းကလည်းဆီးရီးယားပေါ်မှာအရေးယူတန်ခတ်မှုတွေအလျင်မြန်ရုပ်ပေးဖို့ကတ္တာနိုင်ငံကလည်းတောင်းဆိုထားပါတယ်ခင်ဗျ။